တိုင်းရင်းသားဒေသတွေကတိုင်းရင်းသားရေးရာဝန်ကြီးတွေရဲ့လုပ်ပိုင်ခွင့်တွေဟာနိုင်ငံရဲ့အခြေခံဥပဒေပြဋ္ဌာန်းချက်တွေနဲ့လွဲနေတာမလို့ပြင်ဆင်ပြဋ္ဌာန်းပေးဖို့အတွက်တိုင်ကြားထားတဲ့အမှုကိုနေပြည်တော်ကအခြေခံဥပဒေခုံရုံးမှာမနှက်ဖန်ကြားနာမှာဖြစ်ပါတယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်23ဦးရဲ့လက်မှတ်နဲ့တင်ပြထားတဲ့ဒီအမှုကဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ပထမဆုံးအချိန်လူသိရှင်ကြားခုံရုံးတင်ပြီးပြင်ဆင်ဖို့ဆုံးဖြတ်ချက်လည်းဖြစ်ပါတယ်ဒီအခြေအနေအသေးစိတ်ကိုတော့မတင်းတီရီယာဆက်ရှင်းပြပါလိမ့်မယ်ရှင
်ဟုတ်ကဲ့ပါရှင်တိုင်းဒေသကြီးပြည်နယ်အစိုးရအဖွဲ့တွေကတိုင်းဒေသရဲ့ဝင်ကြီးတွေအဖြစ်ခန့်အပ်ထားတဲ့ဝင်ကြီးတွေဟာဘာကြောင့်မလို့ပြည်နယ်နယ်တိုင်းဝင်ကြီးတွေရဲ့လုပ်ပိုင်ခွင့်တွေနဲ့ကွာခြားနေတယ်လဲဆိုတဲ့ပေါ်မှာအမျိုးသားလွှတ်တော်ကိုယ်စားလှယ်23ဦးကအခြေခံဥပဒေခုံရုံးကိုတင်ပြထားတာပါဒါဟာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေကတိုင်းဒေသရဲ့နဲ့ပတ်သက်လို့ပထမဦးဆုံးချိန်ဖြစ်လူသိရှင်ကြားပြင်ဆင်ပြောင်းလဲပေးဖို့ကြိုးပမ်းချက်ဖြစ်တယ်လို့ရခိုင်အမျိုးသားများတွတ်တဲရေးပါတီရဲ့ဥက္ကဋ္ဌလည်းဖြစ်အမျိုးသားလွှတ်တော်အမတ်တဦးလည်းဖြစ်တဲ့ဒေါက်တာအေးမောင်ကပြောပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ဟိုကျွန်တော်တို့ဒါပထမဆုံးအချိန်လူသိရှင်ကြပေါ့နော်လွတ်တော်သည်လွတ်တော်ကြကျွန်တော်တို့ပထမဆုံးဒါဟိုခုံရုံးကိုတင်တဲ့မိကုံးလေးပါအဲကျွန်တော်တို့ကိုပြန်ဖြည့်ပေးပါသူတို့ပေးထားတဲ့နော်ဒါဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးရဲ့ဥပဒေမှာလည်းပါပါတယ်နေဥပဒေမှာလည်းပါပါတယ်အဲ့ဒီ procedure အတိုင်းကျွန်တော်တို့ကနော်ဟိုကျွန်တော်တို့တိုင်းသားတွေအကုန်လုံးကတင်တာပါဟိုကျွန်တော်တို့ဒီတိုင်းသားအကုန်လုံးပါတဲ့နော်လွတ်တော်အမတ်တွေအမျိုးသားလွှတ်တော်ကစတင်တဲ့အမှုတွေလို့ပြောမှာပေါ့ဗျာ
အခုလိုမျိုးဖွဲ့စည်းပုံအခြေခံဥပဒေတွေကပြဋ္ဌာန်းချက်နဲ့ပတ်သက်ပြီးရှင်းလင်းပေးဖို့တင်ပြထားတာကိုနိုဝင်ဘာလ28ရက်တနင်္လာနေ့ကျရင်နေပြည်တော်ကအခြေခံဥပဒေခုံရုံးမှာကြားနာမှာဖြစ်ပါတယ်အခုလိုမျိုးတိုင်းဒေသပြည်နယ်ဝင်ကြီးများအတွင်ကွဲလွဲနေတဲ့ပြဋ္ဌာန်းချက်ကိုပဲဒေါက်တာအေးမောင်ကတိုင်းဒေသဝင်ကြီးတွေရဲ့အဆောက်အအုံပိုင်းများဆိုင်ရာဥပဒေပြင်ဆင်ချက်ကိုအမျိုးသားလွှတ်တော်ထဲမှာပြင်ဆင်ပြဋ္ဌာန်းထားပါတယ်အဒီနောက်တော်လွှတ်တော်အတွင်းမှာအထိပ္ပယ်ဖွင့်ဆိုပြီးတော့ပြင်ဆင်လို့မရနိုင်လို့ကြံနေသေးတဲ့ဒီတာဝန်နဲ့လုပ်ပိုင်ခွင့်တွေအတွက်အခုလိုမျိုးအခြေခံဥပဒေခုံရုံးကိုတင်ပြထားတာလည်းဖြစ်ပါတယ
်ပြည်စည်းပုံအခြေခံဥပဒေမှာပါတဲ့ပုံမှန်260နဲ့ဆက်လင်းနှစ်ပို့ဗျာအဲ့ဒါကိုမိမိဘာသာမိမိဘာသာပြန်ပေးလို့မရဘူးရုပ်ဆန်နဲ့ပတ်သက်လို့ဘာသာပြန်မယ်ဆိုရင်ပြည်စည်းပုံအခြေခံဥပဒေကလွယ်ပြင်းဘယ်သူမှပြန်လို့မရဘူးပေါ့ဆိုတော့ကျွန်တော်တို့နားလေတာကအဲ့ဒီပုံမှန်တွေအရတိုင်းရင်းသားရေးရဝန်ကြီးအဆင့်နဲ့နော်တိုင်းဒေသပြည်နယ်ဝန်ကြီးအဆင့်ဟာတူတယ်ကက်ဘိနက်မှာပါတင်တယ်ဆိုရဲအရှုနဲ့တင်ပါတယ်အဲ့ဒါကြောင့်မို့လို့အဆောင်ရောင်းနော်ဒါတိုင်းဒေသပြည်နယ်ဝန်ကြီးတစ်ပါးရဲ့အဆောင်ရောင်းအတိုင်းပဲနော်ဒါတိုင်းဒေသမှာရှိတဲ့နော်အဲဟိုဒါတိုင်းရင်းသားရေးရဝန်ကြီးတွေကိုပေးတင်တယ်ဆိုရဲအရှုနဲ့ကျွန်တော်တို့ဟိုတော်တော်များများအဲကြည်ကြည်လေးလေးပြောင်းဆွေးနွေးပါတယ်ဆွေးနွေးတဲ့အခါမှာဆိုတော့ကျွန်တော်ဥပဒေပြန်ပြီးသားမှာလေရေးပါတယ်အဆောင်ရောင်းများဆိုင်ရာဥပဒေပေါ့နော်အခုဆိုရင်အဲ့လိုပြင်ဆင်တဲ့ဥပဒေပေါ့နော်တိုင်းဒေသကြီးပြည်နယ်အစိုးရအဖွဲ့နဲ့ပတ်သက်လို့ခုနကတော့အဆောင်ရောင်းများဆိုင်ရာဥပဒေကိုပြန်ပြင်တဲ့ဟာကိုကျွန်တော်တင်ပြီးပါပြီအဲ့လိုတင်ပြီးတဲ့အခါမှာလုပ်ပိုင်ခွင့်နဲ့တာဝန်ဟာကျန်ခဲ့လို့ရှိရင်မရဘူးဆိုတဲ့အသည့်နဲ့ကျွန်တော်ဟာဒီသူ့ရဲ့အခြေခံဥပဒေမှာခွင့်ပြုထားတဲ့ဥစားရဲ့ခုံရုံးရဲ့နေဥပဒေတွေကိုပြန်သုံးသပ်ပြီးခါမှာကျွန်တော်တို့ဟာအမျိုးသားလွှတ်တော်ရဲ့ဆရာခိုင်နှုန်းပေါ့နော်ဒါကျွန်တော်ပါဝင်ကဒီသဘောတွေနဲ့ပတ်သက်လို့ပေါ့နော်ဒါ260နှစ်နဲ့ပတ်သက်လို့ကျွန်တော်ရဲ့အတိတ်ပြည်ဖွင့်ဆိုချက်ကဒီလိုရှိပါတယ်ပြီးခါမှာကျွန်တော်တို့23ဦးလက်မှတ်ထိုးပြီးခါမှာကျွန်တော်တို့ရဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌကတဆင့်တော့သူ့ရဲ့ဥပဒေနေဥပဒေနဲ့အငြင်းကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေကခုံရုံးကိုတင်ထားပါတယ်
တဟာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေကပြင်ဆင်ဖို့လိုနေရဆိုတဲ့ချက်တွေကိုပြင်ဆင်နိုင်ဖို့အတွက်လွှတ်တော်ကိုယ်စားလှယ်တွေစူးစမ်းနေတဲ့အချက်ကိုလူထုကိုအသိပေးသွားမှာဖြစ်တယ်လို့လည်းဆိုပါတယ်
။ဒါဖွဲ့စည်းပုံအခြေခံခုံရုံးကနော်ဟိုပြည့်ပြည့်စုံဘာသာပြန်မြင်နိုင်လို့မလို့ထင်ပါတယ်။အဲ့ဒီရဲ့အဖြေနဲ့ပတ်သက်လို့လည်းကျွန်တော်တို့ဒီဟိုမနေ့ကပြီးတဲ့နောက်တစ်နေ့မှာပေါ့ဗျာ။ကျွန်တော်တို့ကတော့အပြည့်စုံလေးကိုရှင်းပြသွားဖို့တင်ပြသွားဖို့ရှိပါတယ်။အဲ့တော့ဗမာပြည်အနှံ့မှာရှိတဲ့ပြည်တွင်းပြည်ပကဥပဒေပညာရှင်တွေကကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာဒါရှိပါတယ်။တော့ဒီလိုခုံရုံးကဆုံးဖြတ်ပါတယ်เนาะဒီလိုပဲရှင်းနေချုပ်ယူကဒီလိုပဲဆွေးနွေးပါတယ်ကျွန်တော်တို့ကဒီလိုပြန်ပြီးတင်ပြပါတယ်ဆိုတာလေးကိုအားလုံးသိအောင် transparency ဖြစ်အောင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့เนาะဒါဟိုဘလိုဘလိုတွေကျွန်တော်တို့ကဒါဆွေးနွေးနေကြပါတယ်စပြီးခါမှကျွန်တော်တို့ကဒါတင်ပြနေပါပြီဆိုတာလေးကိုလူလူသိအောင်เนาะလူလူကလည်းဆုံးဖြတ်နိုင်အောင်ကျွန်တော်တို့ကဒါရှင်းပြတော့ဖို့ရှိပါတယ
်ဒါကတော့အမျိုးသားလွှတ်တော်အမတ်ဒေါက်တာအေးမောင်ပြောပြခဲ့တာပါရှင်တိုင်းသွမဟုတ်ပြည်နယ်အတွင်းမှာရှိနေတဲ့တိုင်းရင်းသားရေးရာကိစ္စတွေကိုဆောင်ရွက်နိုင်ဖို့တိုင်းရင်းသားရေးရာဝန်ကြီးတွေအဖြစ်ခန့်အပ်ထားတာဖြစ်ပြီးတော့နိုင်ငံတော်မှာတိုင်းရင်းသားရေးရာဝန်ကြီး22ဦးရှိပါတယ်ရှင်